နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်းဆန်းစုကြည်တရားစွဲဆိုခံထားရတဲ့အထက်ကအမှုသုံးမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်၄နှစ်ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာအမိန့်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကအမှုနှစ်ခုအတွက်ထောင်ချထားတဲ့ပြစ်ဒဏ်အတွက်အယူခံကိုလည်းခရိုင်တရားရုံးကပယ်ချခဲ့ပါတယ်။တည်င်းအပြည့်အစုံရန်ကုန်ကပေးပို့လာတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်းဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေကပို့ကုံသွင်းကုံဥပဒေချိုးဖောက်မှုအတွက်2နှစ်ဆက်သွယ်ရေးဥပဒေချိုးဖောက်မှုအတွက်2နှစ်ဒီနမှုစုစုပေါင်းအတွက်တပေါင်းလဲ2နှစ်ပြည့်တန်ချမှတ်ခဲ့တယ်လို့တဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအတွက်လဲထောင်းနဲ့2နှစ်အမိန့်ချခဲ့တယ်လို့ထောင်းဆန်းစုကြည်ရဲ့ရှေ့နေတွေနဲ့နှီးဆက်တဲ့ရှေ့နေတူကဖရွေကိုအတည်ပြုပြောပါတယ်ဒီကနေ့ချမှတ်လိုက်တဲ့အမှုတွေအတွက်ဒေါက်ဆန်းစုကြည်ရှင်းနေတွေဘက်ကအယူခံတင်သွင်းဖို့ရှိတယ်လို့လည်းသူကပြောပါတယ
်။သင်္ကုံပုတ်ကုံကနှစ်နှစ်ချရတယ်ဒီနေ့။သင်္ကုံပုတ်ကုံနှစ်နှစ်ချရတယ်။ကျပ်ပေတယ်တစ်နှစ်ချရတယ်။နှစ်တမှုချရတယ်တစ်နှစ်တမှုချရတယ်။အဲ့ဒါက3နှစ်။အဲ3နှစ်ဆိုရင်သူကတဘောင်းနဲ့ပေးတဲ့အတွက်သူက2နှစ်။အဲနောက်တစ်ခုကဟိုတဘောင်းကဘေးရနေရနှစ်နှစ်ချရတယ်။တဘောင်းကဘေးရနေရစ်ဆန်လာနှစ်ဆန်လာ။ဟိုပေါင်းလိုက်တော့အားလုံးပေါင်း4နှစ်ပဲတင်ဖြစ်သွားတယ်အဲ့လိုအော်အဲ့ဒါတော့ယူကန်တော့တရားမှာမဟုတ်ဘူးကုတောင်ကတရားမတောင်ရှိတာကိုကုတောင်ရှိအောင်နော
်ပို့ကုံသွင်းကုံပုံမအမှုနဲ့ဆက်သွယ်ရေးပုံမအမှုတို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကအပြစ်သက်အမိန့်ချဖို့ကိုစက်တိုက်ရက်ရွှေ့ဆိုင်လာခဲ့ပြီးဒီကနေ့မှအပြစ်သက်အမိန့်ချမှတ်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်နေထိုင်တဲ့နေပြည်တော်ကမြန်နန်းပုံသာလန်းနေအိမ်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့မှာဝင်ရောက်ရှာဖွေတဲ့အချိန်ဆက်သွယ်ရေးစင်နယ်ကိုကြားဖြတ်နားထောင်လို့မရအောင်ဖျက်တဲ့ဂျာမန်ဆန်နဲ့စကားပြောဆက်တွေတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပို့ကုံသွင်းကုံဥပဒေပုံမှန်8နောက်ဆက်သွယ်ရေးပုံမှန်69တို့နဲ့တရားစွဲထားတာဖြစ်ပါတယ်အမှုနှမှုအတွက်တရားလူပြတတ်တွေတရားရုံးမှာလာရောက်ထွက်ဆိုစဉ်ကတိမ့်စီမိခဲ့တဲ့နေရာနဲ့တိမ့်စီခဲ့တဲ့အခြေအနေတွေပေါ်မှာကွဲလွဲတဲ့ထွက်ဆိုမှုတွေရှိခဲ့ပါတယ်ဒီပစ္စည်းတွေဟာဒေါန်ဆန်းစုကြည်နဲ့မသက်ဆိုင်တဲ့လုံခြုံရေးပစ္စည်းတွေဖြစ်ပြီးသူ့လုံခြုံရေးဝန်ထမ်းရဲတပ်ဖွဲ့ကကာကွယ်ရေးဝန်ကြီးဌာနကပေးထားတဲ့ပစ္စည်းတွေဖြစ်တဲ့ဆိုတာကိုလည်းကြားနာစစ်ဆေးချိန်အတွင်းပေါ်လွင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောထားပါတယ်။ဒါတည်းမကဆက်သွယ်ရေးကုမ္ပဏီနဲ့ဝန်ဆောင်မှုကုမ္ပဏီတွေကသာဆွဲဆိုရတဲ့ပုံမှန်နဲ့ဒေါန်ဆန်းစုကြည်ပေါ်တရားစွဲတာဖြစ်လို့လွဲမှားမှုရှိတာကိုရှင်းလင်းတွေဘက်ကထောက်ပြခဲ့ကြပါတယ်။တရားဥပဒေပြဋ္ဌာန်းချက်တွေအရလူတဦးကိုအကြောင်းအရာတစ်ခုနဲ့တရားစွဲတာမှာဥပဒေနှစ်ခုနဲ့တရားစွဲဆိုပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုဖောက်ပြနေတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ရှင်းတွေကအစောပိုင်းကထောက်ပြခဲ့ကြပါတယ်။ဒီကိရိအမိန့်ချတဲ့သဘာဝဘေးအမှုကတော့ဒေါက်ဆန်းစုကြည်ကိုအယက်သားတူဖြစ်တဲ့လေဝေးမြို့နယ်ကဦးညီညီခေါ်ဦးထွန်းမြင့်အောင်ကတရားလိုအဖြစ်နဲ့တရားစွဲခဲ့တဲ့အမှုဖြစ်ပါတယ်။2020ရွေးကောက်ပွဲကာလတုန်းကရွှေချပင်ရက်ကွက်အတွင်ဒေါက်ဆန်းစုကြည်သွာလာခဲ့မှုဟာကိုဗစ်စီးကံဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ဒီကနေ့အထိအမှုပေါင်း73မှုနဲ့တရားစွဲခံထားတဲ့ဒေါန်ဆန်းစုကြည်ဟာအခုဆိုရင်အမှု9မှုအတွက်ပြစ်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားပါဗျ။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဝေးပုံမှန်25အမှုတို့အတွက်2021ခုနှစ်ဒီဇင်ဘာလ6ရက်နေ့ကထောင်နဲ့၄နှစ်ချမှတ်ခံခဲ့ရပြီးအဲ့ဒီတနေ့တည်းမှာပဲစစ်ကောင်စီအကြီးအကဲက2နှစ်ပြစ်ဒဏ်လျှော့ပေါ်ပေးခဲ့ပါဗျ။2021ဒီဇင်ဘာလ6ရက်ကပြည်တံချမှတ်ခံလိုက်ရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့အတွေ့ပြည်ထံတွေအပေါ်ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကအယူခံဝင်ခဲ့ပေမဲ့ခရိုင်တရားရုံးကဒီကနေ့ပဲပယ်ချခဲ့တယ်လို့ဒီအခြေအနေအကြောင်းကိုသိတဲ့နှီးဆက်သူရှင်းလင်းတူကပြောပြပါဗျ။ဟုတ်တယ
်တက်ခဲဒီနေ့အတက်ရအောင်ဒီနေ့ပယ်လိုက်တယ်နော်။ခရိုင်တရားမှာပယ်လိုက်တယ်ဟုတ်တယ်။ဟုတ်အချင်းနဲ့ပဲအချင်းကဆမာယူဒစ်ပက်ပေါ့ဆမာယူဒစ်မက်ပေါ့ဒီနဲ့အချင်းကြီးနဲ့ပတ်လိုက်အချင်းကြီးပမာဒဆိုအချင်းကြီးနဲ့ပတ်လိုက်တာပေါ့နော
်လက်ရှိမှာဒေါန်ဆန်းစုကြည်ဟာအာဂတိအမှု6မှုနိုင်ငံတော်လူဝက်ချက်အဥပဒေချိုးဖောက်မှုဆိုတဲ့အမှုတမှုရွေးကောက်ပွဲဥပဒေဆိုင်ရာဥပဒေချိုးဖောက်မှုတမှုနဲ့ဆက်လက်တရားရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင်